ထိုင်းမြန်မာနယ်စပ်ကနေမြန်မာနိုင်ငံထဲကိုအစ်စ်ဖောက်လုပ်ထားတဲ့အာရှအဝေးပြေးလမ်းမကြီးကိုဇူလိုင်လ20ရက်နေ့အမီဖွင့်လှစ်နိုင်ဖို့အတွက်အဲ့ဒီလမ်းတစ်လျှောက်မှာအခွန်ကောက်နေတဲ့ DKBA တပ်တွေကိုဖယ်ရှားခံရကနေတိုက်ပွဲတွေဖြစ်လာရတာလို့တပ်မတော်ဘက်ကပြောဆိုပါရယ်ဇူလိုင်ရက်နေ့ကဆလာခဲ့တဲ့ Corporate မြဝတီလမ်းတစ်လျှောက် DKBA နဲ့မြန်မာတပ်မတော်တို့ရဲ့တိုက်ပွဲတွေကြောင့်ထိုင်းမြန်မာကုန်သွယ်ရေးလမ်းကြောင်းရပ်ဆိုင်နေပါရယ်အကြောင်းဆုံးကိုကိုညောင်ဝင်းအောင်ကတင်ပြပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာကရင်ပြည်နယ်ကော့ဂရိတ်မြို့နားအခြေစိုက်တဲ့ဒီမိုကရေစီအကျိုးပြုကရင်အမျိုးသားတပ် DKBA ရဲ့ကလို2ဝါစစ်ဒေသမှာနေရာမှာပြီးခဲ့တဲ့တပတ်အတွင်းတိုက်ပွဲတွေအဓိကဖြစ်ပွားခဲ့တာပါဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေပါတယ်အဲ့လိုတိုက်ပွဲဖြစ်ပွားရတာဟာထိုင်းနိုင်ငံကနေမြန်မာနိုင်ငံနဲ့ဖောက်လုပ်ထားတဲ့အာရှလမ်းမတစ်ကိုမကြခင်ဖွင့်လွှတ်တော့မှာမို့ဒီလမ်းမပေါ်မှာအခွန်ကောက်နေတဲ့ DKBA တပ်တွေကိုရှင်းလင်းရတာဖြစ်ကြောင်းမြမတက်မတော်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဘိုးချုပ်အောင်ရဲလင်းကပြောပါတယ်
။အာရှလမ်းသေးလို့အမိပေးတဲ့လမ်းယူကလမ်းဖွင့်တော့မှာ။အဲ့ဒါကိုဖွင့်ဖွင့်ဖို့အတွက်ကိုတို့တူကသွားတယ်ကြီးလေ။သွားလမ်းဖွင့်လမ်းကိုထင်တယ်နှစ်ဆယ်လောက်မှဖွင့်လိုက်မယ်ထင်တယ်ကြီးလားလေ။ဒီပြောနေရဒီအာရှလမ်းပေါ်မှာဒီတော့စတေးကောက်တယ်။ဝန်တော့ဝန်တော့လုံနေတာပေါ့ရှင်းပြောတော့။မလို့မလို့ပါလေလမ်းကဖွင့်တော့မှာဖယ်သွားလို့ပြောတာကိုမဖယ်ဘူးကြီး။ဒီလမ်းကဖွင့်တော့မှာ။အဲ့ဘယ်ကနေထွက်တယ်ကြာတော့ရှင်းလို့ပြောလို့ရှင်းရတာပေါ့ဒီလေဒီလမ်းကို။
အာရှလမ်းမတွေဟာကော့ဂရိတ်မြို့နယ်နာက DKBA ကလို2ဝါစစ်ဒေသနာဖျက်ဖောက်ထားပြီးသူတို့ထိန်းချုပ်နေမြို့မှုလုံညုံရေးဂိတ်တွေရှိသလိုအခွန်ကောက်နေရတာလို့ဆိုပါတယ်မြန်မာတပ်မတော်ဘက်ကထပ်ပြီးထိုးစစ်ဆင်လာရင်သူတို့ဘက်ကလည်းပြန်လည်တိုက်ခိုက်သွားမယ်လို့ကလို2ဝါစစ်ဒေသဗျူဟာမှုဘုံမှုချုပ်ကျော်တက်က VOA ကိုပြောပါတယ်ဒီနေ့တ
က်ပွဲရှိတာပေါ်မှာဒီနေ့တက်ပွဲပြင်းနေတယ်သူဆက်တုံးလာမယ်ဆိုတော့တက်ပွဲရှိဖို့ရှိတယ်
မြန်မာအစိုးရတပ်တွေကအခုတတ်ချတာတော့မလားဘလို့အနေထားတွေရှိလဲသူတို့တပ်ကအ
ေးကျွန်တော်သားမှာတော့ပဲပေါ့ဆက်ပြညုတ်ဒီလာလည်းရှိတယ်ဟိုအဆက်တော့လာမှလည်းရှိတယ်အဲဒါကျွန်တော်စီမှာလောင်ကြီးရှိတယ်ကြံပြေးပါဦးအဲ့ဒါကလည်းပြည့်အောင်ပေါ့ကျွန်တော်နေတဲ့နေရာဟိုလာပြည့်အောင်ကျွန်တော်ပြည့်အောင်လုပ်နေရှိတော့
ဇူလိုင်လ2ရက်နေ့ကလေးက DKBA တပ်တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဖြစ်လာတာကြောင့်ပြီးခဲ့တဲ့3ရက်ကဆလို့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးလမ်းကြောင်းရပ်ဆိုင်သွားခဲ့တယ်လို့ဒီတိုင်းသာနှစ်ဖက်တက်တီဆက်ပြီးတင်းမာနေကြအောင်မယ်ဆိုရင်မြန်မာနိုင်ငံနဲ့ပို့နေတဲ့ထိုင်းကုန်ပစ္စည်းတွေရောထိုင်းနိုင်ငံတဲကိုဝင်လာနေတဲ့မြန်မာကုန်ပစ္စည်းတွေပါဈေးတက်လာွယ်ရှိတယ်လို့ကရင်အမျိုးသားမီဒီယာကဥမန်းမြို့မြစ်ကသုံးသပ်ပြောဆိုပါတယ
်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကတက်ွယ်စားပြည်နယ်နဲ့ဆက်ပြီးတော့လုံးဝစိတ်ရောတာဆိုလို့ပြင်အခုဆို3ရက်ရှိပြီပေါ့ကုန်တွေတွေကိုကျွန်တော်မေးကြည့်တော့သူတို့ပြောတာကအခုနောက်ဒီကရဲ့အတော်တင်မှထိုင်းကုန်ပစ္စည်းတွေပြက်လာမှုနဲ့နောက်ဆိုထိုင်းကုန်ကတက်တော့မယ်ဘယ်လိုပဲပြိနေမယ်ဆိုအခုကထိုင်းကုန်ကဒီနေကြတောင်းရင်းကြီးကထိုင်းမချမ်းကဂူတောင်တွေထဲမှာပဲတောင်းတင်နေသလိုမြန်မာပြည်ဝဲခြံမြောက်ဒီဘက်ကိုရောက်နေတဲ့ကုန်ထိုင်းကုန်ပစ္စည်းကလည်းထူရာရန်ကုန်မန္တလေးမော်လမြိုင်အဲ့လိုသွားလို့မရတော့ဘူးတောင်းတင်နေတယ်အလားတူဘုံမှာပစ္စည်းတွေအဲ့လိုပဲဘုံမှာပစ္စည်းတွေဒီဘက်ထိုင်းမဲ့လုံးဝလာလို့မရတော့ဘူးနောက်ထပ်၃လရက်ကဘုံမှာပြက်ကုန်ပစ္စည်းလာလို့မရသေးဘုံမှာကုန်လည်းပြတ်မှာပဲဈေးထိုးတက်တော့တယ်ဖြစ်မယ်လေ
ထိုင်းမြန်မာနယ်စပ်မဲဆောင်မြဝတီကုံသွဲလမ်းကြောင်းကနေထိုင်းနိုင်ငံကတလောက်ကိုဘတ်တန်း2000ကျော်ကနေ3000နီးပါးကုံသွဲဝင်ငွေရနေတယ်လို့နယ်စပ်စီးပွားရေးလှစ်လာသူတွေကပြောပါတယ်အခုလိုထိုင်းမြန်မာနယ်စပ်မတည်မငြိမ်ဖြစ်လာပေမဲ့ကုံသွဲရေးအခြေအနေနဲ့ပတ်သက်လို့ထိုင်းဘက်ကစိုးရိမ်မှုတိတ်မရှိသေးကြောင်းတပ်ခရိုင်အာဏာပိုင်တွေကမနေ့တုန်းကသတင်းနောက်တွေကိုခေါ်ယူရှင်းပြခဲ့ပါတယ်ဒီအတော့အတွင်းမြန်မာနိုင်ငံမှာ2015အထွေထွေရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာကျင်းပသွားမယ်လို့မြန်မာအစိုးရကဒီကနေ့ပဲကြေညာလိုက်ပါတယ်ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကရွေးကောက်ပွဲကျင်းပတဲ့နေ့မှာပဲမြဝတီနယ်ကော့ဂရိတ်မြို့တွေကို DKBA တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာမျိုးရှိခဲ့ပါတယ်ခင်ဗျာ